အရှိတော်အခြားအကစားပြိုင်ပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာတီမောလက်စတီအသင်းကိုအနိုင်ရပြီးတော့အုပ်စုမှာထိတ်ဆုံးကနေပြီးတော့ဦးဆောင်နေပါတယ်။မြန်မာအသင်းကဒီကနေ့အနိုင်ရရှိသွားတဲ့အတွက်အုပ်စုကနေအချိုဘိုလူပွဲကိုတက်ဖို့အလားအလာကောင်းသွားပေမဲ့ကမ္ဘောဒီးယားနဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့အကျိတ်နဲ့ကစားရမှာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ပွဲအပေါ်တုံးသက်ချက်နဲ့လာမယ့်မြန်မာကမ္ဘောဒီးယားပွဲအပေါ်မှာခံမှန်းချက်တွေကိုတော့ကိုရန်နိုင်ကပြောပြပေးပါရှင်
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်အာရှအောက်စားပြိုင်ပွဲဘောလုံးပွဲတွေမှာတော့မြန်မာ U22အသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့တီမောလက်စတီအသင်းနဲ့ဒီကနေ့မှာကစားခဲ့ပြီးတော့မြန်မာကတီမောကို3-2နဲ့နိုင်သွားခဲ့ပါတယ်။မြန်မာတို့ပထမဂိုးကိုပထမပိုင်း10မိနစ်မှာတိုက်စစ်မှုအောင်ကောင်းမှန်ကသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့35မိနစ်မှာထက်ဖြိုးဝေကသွင်းပေးခဲ့တာပါ။ဒီမော်လက်စတီအသင်းကမိနစ်40မှာတကူးပြန်သွင်းတာကြောင့်ပထမပိုင်းမှာမြန်မာက2-2နဲ့ဦးဆောင်ခဲ့ပါတယ်။ဒုတိယပိုင်း53မိနစ်မှာတော့အသင်းကောင်းဆောင်လိုင်းဘူဘူကတောင်းကန်ဘောကိုဝင်ပိတ်ပြီးတော့မြန်မာအသင်းတို့တတိယဂိုးသွင်းပေးခဲ့ပြီးနောက်ဆုံးမှာမြန်မာက3-2နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားပုံနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကုသိုလ်မျိုးသက်ကတော့အခုလိုပြောပါတယ်
။ကျွန်တော်အမြင်တော့ပို့ပြီးတော့ပါပဲစိုးလာတယ်လို့မြင်ပါတယ်ကြာတယ်။ဒီမောဆိုတာဒီအုပ်စုတွေမှာဟိုခြေသွားအနှိမ့်ဆုံးအတင်းလေခြေသွားအနှိမ့်ဆုံးအတင်းဆိုတော့ကိုကထူးထူးပြည်ပြည်နဲ့ဟိုအနိုင်ရဖို့အတွက်ကိုကစားကွက်ကလက်ကစားနိုင်ငံမှာကစားကွက်ကလည်းပြောက်ကစားသမားတွေကလည်း confident နေမရှိအဲ့လိုပုံစံမျိုးဖြစ်နေတော့ဗျအခုတော့ပြောရမယ်လို့ရှိရင်တော့ဖိလစ်ပိုင်ကိုနိုင်ခဲ့တဲ့ပွဲမလေးရှားနဲ့ပြည်စားခဲ့တဲ့ပွဲတွေတောင်မှပဲဒီဘက်မှာတော်တော်လေးဟိုခြေသွားပိုင်းကပြက်တာကြီးတော်ပုံများလာတယ်လို့ကျွန်တော်တို့လည်းသုံးသပ်ချက်နိုင်ရလက်ကတော့ရတယ်ဗျာဒါပေမဲ့ခြေသွားရကြည့်မယ်လို့ရှိရင်ပထမနှစ်ပွဲတည်းစားလို့ရှိရင်ခြေသွမ်းပိုင်းကပြက်လာတဲ့သဘောမျိုးရှိတယ်လို့ကျွန်တော်တို့လည်းသုံးသပ်ချက်ပါအဓိကတော့လောက်တန်းများတော့ထုံးတဲ့အတိုင်းပါဗျာဒီနေ့ပွဲမှာတော့အဓိကတော့ကွင်းထဲပိုင်းကကစားသမားတွေကတီတီငင်ငင်နဲ့ကိုယ့်ကစားသမားကိုကိုယ်သွင်းနေပါရအောင်ပန်တီးပေးရမယ်စားတကူတော့ကိုယ်သွင်းနေတွေများတယ်နောက်ကွင်းထဲချိန်ဆက်တွေကတော်တော်လေးလွဲချော်နေတာပေါ့နောက်တစ်ခုကထုံးတဲ့အတိုင်းဘောလုံးကိုကင်ကစားခြင်းနဲ့တိကများနေတဲ့အခါကျတော့ဒီမော်လို့အသင်းတို့တောင်မှပဲတော်တော်လေးကိုခက်ခက်ခဲခဲကစားရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်
မြန်မာသင်းဟာဒီပွဲနိုင်သွားတဲ့အတွက်အုပ်စု၃ပွဲကစားပြီးချိန်မှာ၂ပွဲနိုင်၁ပွဲတည်းရေ9မှတ်နဲ့အုပ်စုပထမနဲ့ထိပ်ဆုံးမှရှိနေပါတယ်ဒီမော့ကိုအနိုင်ရသွားတာကမြန်မာအသင်းနောက်ဆင့်တက်ဖို့အတွက်ကိုဘလောက်ထိအထောက်အကူဖြစ်စေခဲ့ပါသလဲဒီပေါ်မှာအားစားကလောင်ရှင်ကိုဇော်မျိုးတန်းကတော့
ဒီမော့ကိုနိုင်လိုက်တဲ့အတွက်ကြောင့်ဘလောက်ထိအထောက်အကူဖြစ်သွားစေလဲဆိုတော့အဓိကတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုတော်တော်လေးကိုတွန်းအားတစ်ခုဖြစ်သွားတာပါဗျာကမ္ဘောဒီးယားကိုငါတို့နိုင်အောင်ကြံလို့ရှိရင်နောက်ဆင့်တက်ပြီဆိုတော့တွန်းအားတစ်ခုဖြစ်သွားတာပါအဲ့ဒါကြောင့်မို့လဲဒီဒီပွဲမှာဟိုအနိုင်ရအောင်နဲ့ချူကစားသွားတာမျိုးလည်းဖြစ်ကောင်းဖြစ်နေပါလေ။ဘာကြောင့်လဲဆိုတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုခြံပြီးတော့လေနောက်တစ်ခုကကစားသမားတွေမှာလည်းသူ့ကိုယုံကြည်မှုပိုရှိသွားတယ်ပေါ့ဗျာ။နောက်တစ်ချက်အရေးကြီးဆုံးအချက်ကတော့ကျွန်တော်တို့ဒီကမ္ဘောဒီးယားနဲ့မလေးရှားကိုဟိုဖိအားပေးနိုင်နိုင်တဲ့သဘောမျိုးဖြစ်သွားတော့
မြန်မာသင်းဟာလာမယ့်ဒီဇင်ဘာ2ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်။ကမ္ဘောဒီးယားအသင်းဟာနိုဘာ28ရက်နေ့တုန်းကတော့တီမောကို5-2မရှိနဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့မြန်မာနဲ့ကမ္ဘောဒီးယားတို့ပွဲပေါ်ကိုဇော်မျိုးတန်းကဘလို့ခံမှန်းပါသလဲ
။ကျွန်တော်အမြင်ပြရမယ်လို့ရှိရင်တော်တော်လေးဟိုခက်ခက်ခဲခဲကစားမယ်အနေထားမှရှိတာပါဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းသူတို့ကဟို AFF U22 ပေါ့အဲ့မှာတော့ကစုံရက်ပြီးကျွန်တော်က2ဂိုးတူကြနဲ့ရှိန်ပါတယ်။ဆိုတော့ကစားသမားတွေကဒီကစားသမားတွေတော့မထူးအပြောင်းလဲသိမ့်မရှိဘူး။သူတို့လည်းပဲမာကအနိုင်ရဖို့လို့ရှိရင်ကစားရဲ့ဒီကက3ပွဲထက်နောက်ထပ်တစ်စားလောက်ပို့ပြီးတော့ပဲပို့ပြီးတော့ကောင်းအောင်ပို့ပြီးတော့တူတူနေနေပို့ပြီးတော့ခြေစွမ်းပြနိုင်ပါပဲအနိုင်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေချင်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ကဟိုပထမ3ပွဲကခြေစွမ်းအတိုင်းပဲဖြစ်နေတယ်လို့ရှိရင်တော့ကမ္ဘောဒီးယားဗမာကိုအနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေချင်ပါဗျာအ
ဲ့တော့ဗမာအနေနဲ့လိုချင်တဲ့ဒီပွဲရလက်ကိုရနိုင်မယ်လို့ရောထင်လားအဲ့ပွဲမှာ
လိုချင်တဲ့ပွဲရလက်မျိုးရနိုင်မယ်ထင်လားလို့ရှိရင်တော့တခါခဲ့ပြီးတဲ့3ပွဲမှာပြခဲ့တဲ့ခြေစွမ်းအတိုင်းလို့ရှိရင်မရနိုင်ဘူးရနိုင်သွားလီးဗျအနေနဲ့တခြားအပြောင်းအလဲပုံစံတွေလုပ်ပြီးတော့ပွဲထွက်လာနိုင်တယ်ဆိုရင်တော့ဒီမျိုးပေါ့ဗျာအဲ့လိုမျိုးပဲနဲ့နောက်တန်းက3ယောက်လေတန်း5ယောက်တက်ဖြစ်မှုနဲ့အဲ့လိုပုံစံမျိုးပွဲထွက်လာပြီးတော့ဘောလုံးကိုစိုက်ဆံမှုအတားအသီးရအောင်အားထုတ်တဲ့လီးဗျမျိုးနဲ့ပဲပွဲထွက်လာမှဆိုရင်တော့ကမ္ဘောဒီးယားအနိုင်ရဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲတင်နေစင်တယ်ဆိုတော့လီးဗျအပြောင်းပြီးတော့ပွဲထွက်လာမှပဲအနိုင်ရဖို့အတွက်ကျွန်တော်တို့လည်းရှိနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတင်နေစင်ပါ
မြန်မာ U22အသင်းနဲ့ကမ္ဘောဒီးယားအသင်းတို့နောက်ဆုံးအကြိမ် AFF ပွဲစဉ်မှာတွေ့ကြတော့ကမ္ဘောဒီးယားက2-2မရှိနဲ့နိုင်ထားတာပါ။ဒါကြောင့်မြန်မာအသင်းအနေနဲ့လာမယ့်ပွဲမှာဒီရှုံးကြွေးကိုဆက်ပြီးတော့အုပ်စုမှာရှုံးပွဲမရှိနဲ့ဆီမီဖိုင်နယ်ကိုတက်သွားနိုင်မလား။ဆီမီဖိုင်နယ်ပွဲစဉ်တွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမနီလာမြို့မှာကစားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဒီဇင်ဘာ10ရက်နေ့မှာကစားမှာဖြစ်ပါတယ်ခင်ဗျာ။